အီရန်ရဲ့မစ္စိုင်းတုံးနဲ့တိုက်ခိုက်မှုအတွက်ဘလို့တုံ့ပြန်မယ်ဆိုတာအစ္စရေးဘက်ကမဆုံးဖြတ်ရသေးကြောင်းနဲ့အစ္စရေးအနေနဲ့အီရန်ရဲ့ရေနံထွန်းတွေမထိခိုက်စေဖို့စဉ်းစားတင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချာနဲ့အင်မီရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘလို့တုံ့ပြန်မယ်ဆိုတာအစ္စရေးဘက်ကစဉ်းစားပြီးချိန်မှာအစ္စရေးအရာရှိတွေနဲ့ဆွေးနွေးမယ်လို့လည်းပြောပါတယ်။အမေရိကန်ဆိုရင်တော့အီရန်ရဲ့ရေနံထွန်းတွေအစားတခြားပြစ်မှတ်ရွေးဖို့စဉ်းစားမယ်လို့ပြောပါတယ်။အီရန်ကအင်္ဂါညပိုင်းမှာအစ္စရေးကိုပယ်ထင်းတက်မစ္စိုင်းဒုံးကျည်200လောက်နဲ့ပစ်ခတ်ခဲ့တဲ့နောက်အစ္စရေးနဲ့အီရန်ရဲ့ဒေသရင်းမဟာမိတ်အဖွဲ့တွေကြားတစ်နှစ်ကြာပဋိပက္ခအခြေအနေဟာအရှိန်မြင့်ဆုံးဖြစ်သွားခဲ့တာပါ။အီရန်ရဲ့ပစ်ခတ်မှုအတော်များများကိုအမေရိကန်ရေတပ်ကဂျာဝင်ဖျက်ထုတ်ပေးခဲ့ပါတယ်။အစ္စရေးအနေနဲ့အီရန်သမ္မတကတခြားဟက်စ်ဘောလာတို့ဟူဒီလက်နက်ကိုင်အဖွဲ့တို့လိုဘယ်လိုပဲတိုက်ခိုက်လာလာပြန်ပြီးတုံ့ပြန်ခွင့်ရှိရလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့အရက်ဖက်ထိခိုက်တိုက်စုံမှုမရှိအောင်တော့တိတ်တရိထားရမယ်လို့လည်းပြောပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအစ္စရေးနဲ့ပတ်သက်ပြီးနောက်ဆုတ်ပေးမှာမဟုတ်ကြောင်းတောက်ကြာနေ့မှာမော်ဇီလာဘလီဝစ်ပြူပွဲကိုရှာရှာပတ်ပတ်တက်ရောက်လာပြီးပြောကြားခဲ့တဲ့နောက်မှာခုလိုသမ္မတဘိုင်ဒန်ကပြောကြားလိုက်တာဖြစ်ပါတယ်။